ဖုံးရွှေကိုတရုတ်လူမျိုးတွေကတော်တော်လေးအလေးထားကြတာပဲเนาะကိုသားညုံ
ဘယ်ကဖုံးရွှေကိုလဲဗျဘာလို့တရုတ်တွေကစိတ်ဝင်စားနေရတာတော့မဆုမြမွေ
ခက်ပါရောလူဖုံးရွှေကိုပြောနေတာမဟုတ်ဘူးရှင်တရုတ်ရိုးရာဖုံးရွှေပညာကိုပြောနေတာ
အစတွေကပြောပါလားဗျအဲ့လိုမျိုးဖုံးရွှေဆိုတာကြားတော့ကြားဘူးတယ်တည်တည်ချာချာတော့နားမလည်ဘူးဗ
ျမလေ့လာရင်တော့ဘယ်နားလည်ပါမလဲကိုသားညုံရဲ့နောက်ပြီးတော့ဒီပညာကလည်းလေ့လာရင်လေ့လာသလောက်နက်နဲတဲ့ပညာမျိုးလေဒါပေမဲ့သိချင်ရင်တော့တက်ပိုင်သူ blog မှာသွားဖတ်ကြည့်လို့ရတယ်ဘလော့ဂါတက်ပိုင်သူကသူကိုယ်တိုင်စိတ်ဝင်စားလို့လေးလာရသလောက်ကိုသူဘလော့မှာရေးပြထားတယ်
။ဘလော့ပေါ်မှာရေးထားတဲ့ဟာကတော့တကယ်တမ်းကြားလို့ရှိရင်အချင်းချင်းမှာပဲအချင်းချင်းမှာပဲဆိုတော့ဒီဖုံးရွှေပညာရဲ့အခြေခံကိုအဓိကထားကျွန်တော်ရှင်းပြထားတာ။တချို့တွေကဖုံးရွှေပညာဆိုတာကိုသိပြောနားမလည်ကြဘူးလေ။ဘာဖြစ်လို့လဲဆိုတော့ကိုမြန်မာပြည်နဲ့လည်းနည်းနည်းဝေးနေရလဲပါတယ်။အဲ့ဒီအတွက်ကိုဖုံးရွှေပညာဆိုတာဘာလဲဆိုတော့လေကျွန်တော်သိသလောက် lesson ကမ်းပေးတဲ့သဘောပဲ။တကယ်တမ်းကြားတော့ဖုံးရွှေစရာဆိုတာကပေးရင်ဟောတဲ့အဆင့်ကိုသူကကြော်ပြီးတော့အကုန်လုံးပေါ့နော်ဒီပတ်ဝန်းကျင်အနေထားတွေပြီးလို့ရှိလို့ရှိရင်ဒီရာသီဥတုအနေထားတွေသူအဲ့လိုမျိုးဟာကြော်ပြီးတော့မြင်ရတဲ့ခါကြလို့ရှိလို့ရှိရင်ဒီနေ့တကူတည်းနဲ့မလုံလောက်တော့ဘူးအဲ့ဒီခါအဲ့အတွက်ဖုံးရွှေရပို့ပြီးတော့ထိရောက်နေတဲ့ဆိုတဲ့အကြောင်းကိုကျွန်တော်သိတော့ရှင်းပြလိုက်တဲ့သဘောပါပဲ
အင်းမှာဖုံးရွှေရဟူပစ္စည်းဒီဘက်လှည့်ဒီပစ္စည်းဟိုဘက်လှည့်ထားကြတယ်ဆိုတာတော့ပဲကျွန်တော်ကသိတာဗျ
တကယ်တမ်းပညာကိုနားလည်တဲ့သူဆိုရင်တော့အဲ့လိုမျိုးလုပ်ရုံနဲ့အကျိုးထူးတယ်လို့ပြောလို့မရဘူးဆိုပြီးတော့ပြောကြလိမ့်မယ်။ကိုသက်ပိုင်သူရှင်းပြတာကတော့ဖုံးရွှေဆိုတာတဲ့ကိုယ့်ရဲ့ဒီနေမှုထိုင်မှုအတွက်ပေါ့နော်အသုံးချတဲ့ပညာတစ်ခုတဲ
့။ဖုံးရွှေဆိုတာကတော့အရင်တရုတ်လူမျိုးတွေအသုံးပြုခဲ့တဲ့ကျွန်တော်အမြင်မှာပြောရလို့ရှိလို့ရှိရင်တော့နေထိုင်မှုနည်းစနစ်တစ်ခုပေါ့နော်။ဖုံးရွှေပညာမှာဆိုရှင်ရင်သွားရေနဲ့လေဆိုပြီးတော့သွားရှိတာဟုတ်သူရဲ့ဒီတရုတ်ဝေါ်ဟာရာရအဲ့ဒီတက်တူတွေနဲ့ဖွဲ့စည်းထားတဲ့ပညာရက်တစ်ခုဖြစ်ပြီးသူတို့ရဲ့လူနေမှုနေစဉ်ဘဝအတွက်ကိုအသုံးချတဲ့ပညာရက်တစ်ခုအနေနဲ့တော့ကျွန်တော်ကမြင်တယ်လေ
ဒီဖုံးရွှေပညာမှာဒီအရေးကြီးတဲ့အချက်တရားဘာတွေလို့ရောဟိုလေ့လာလို့သိရပါလဲ
ဖုံးရွှေပညာမှာလေ့လာရတဲ့လောက်အဓိကအရေးကြီးတဲ့အချက်ကတော့ဒီပတ်ဝန်းကျင်အနေထားပါပဲမဟဲ့ဘာဖြစ်လို့လဲဆိုတော့တကယ်တမ်းကျတော့ဖုံးရွှေဆိုတာလည်းအရာဝတ္ထုတွေတင်မကဘူး physical ရှိတဲ့အရာဝတ္ထုတွေမကဘူးဒီပဝင်းချိန်မှာရှိရမမြင်ရတဲ့ဟိုတွက်တက်ထူတွေတပါဝင်တယ်လေအဲ့အတွက်ကိုကျွန်တော်ဟိုရှင်းပြထားတဲ့ဘောပဲအဲ့အချက်ပြအဓိကအရေးကြီးရပေါ့
အဲ့တော့ဟိုဖုံးရွှေကိုစိတ်ဝင်စားတဲ့သူတွေပေါ့နော်တိထားသင့်တယ်လို့ထင်တယ်အခြေခံအချက်တရားရောဘာတွေလို့ပြောလို့ရပါလဲ
ဖုံးရွှေဆိုတာကိုယ်ပဝင်းချိန်မှာရှိတဲ့နီးစက်ရာပေါ့နော်အရာဝတ္ထုတွေအဲ့ပေါ်မှာကိုယ်ဘလို့အားသက်ရောက်တယ်လေအဲ့အရာဝတ္ထုရာကိုယ်စီဘလို့အားပြန်သက်ရောက်နိုင်မလဲဆိုတာကိုအဓိကထားလေးလာသိနေလို့ကျွန်တော်ထင် ဒီဖုံးရွှေပညာကိုယ်ပဝင်ခြင်းမှာရှိတဲ့ယာဝိတ္ထုနေရတယ်မလုံလောက်ဘူးအဲ့ဒီလူတယောက်ရဲ့ဇာတာနဲ့လည်းဆိုင်တယ်အဲ့ဒီဇာတာပေါ်မှာမူတည်ပြီးတော့ဒီလူရဲ့ကောင်းကျိုးဆိုးကျိုးပထမအတွက်ယူတယ်အဲ့တွက်ယူပြီးွားတော့နောက်တစ်ဆင့်ကျတော့ဘာလုပ်လဲဆိုလို့ရှိရင်အဲ့ဒီပညာရှင်တွေကဒီလူရဲ့အားတက်ရောက်မှုပုံများတဲ့အရက်မျက်နှာတွေကိုပို့ရှာဖွေကြတယ်360 degree အဲ့လိုမျိုးပေါ့ဒီအရက်မျက်နှာကိုလှည့်ပြီးတော့တချို့ကြပြန်တော့လည်းဒီလူအတွက်အရှိရက်ကအကျိုးရှိရဲဆိုလို့ရှိရင်အရှိရက်ထဲမှာပဲအဲ့ဒီလူရဲ့အတရာမူရပါဝင်သွားတယ
်ဒီဖုံးရွှေပညာကနော်ဒီကိုယ့်ရဲ့ကျန်းမာရေးပညာရေးစီးပွားရေးကိုလည်းအထောက်ပံ့ပေးနိုင်တဲ့ပညာလို့တော့မှကိုသက်ပိုင်သူကသူ့ရဲ့ blog မှာရေးထားတာနော
်ဒါဆိုရင်တော့ကျွန်တော်လေ့လာရတော့မယ်ထင်တယ်ဗျ
တကယ်တမ်းကြားလို့ရှိလို့ရှိရင်ဖုံးရွှေပညာတော်တော်များများရဲ့ဒီ perspective for အမြင်တွေရဆိုလို့ရှိလို့ရှိရင်သိပ္ပံနည်းကြားနဲ့ဒီလေ့လာဆန့်စစ်လို့ရတယ်သဘောတရားတွေတော်တော်များများပါတယ်အဲ့ဒီပညာနဲ့ပတ်သက်ပြီးတော့ကျွန်တော်သင်ခဲ့ရတော့ပေါ့ဥပမာဆိုလို့ရှိရင်အိမ်ရှိမှာဆိုလို့ရှိရင်ရေမြောင်းမရှိရဘူးမှာဖုံးရွှေပညာရဲ့သဘောတရားသူကဒီကရေနဲ့လေကိုကိုအိမ်နဲ့ဖီးစင်းမဲ့ရေဆိုတာလဲတန့်ရှင်းနေရမယ်ကိုအိမ်နဲ့ဝင်လာမဲ့လေဆိုတာလဲတန့်ရှင်းနေရမယ်သူရဲ့သဘောတဘာဝအချက်ကရေနဲ့လေနဲ့တန့်ရှင်းနေမှာအိမ်တွင်းမှာရှိတဲ့သူတွေကတန့်စင်ကောင်းမွန်တဲ့ဒီသဘာဝတရားကိုရရှိမယ်လေရေတန့်လေတန့်ကိုရတော့မှအိမ်ထဲမှာရှိတဲ့သူတွေအကုန်လုံးကအကျမကြီးပိုကောင်းလာမယ်အဲ့သဘောတရားပါပဲဒီအပဝင်းတဲ့မှာဘာဖြစ်နေလဲဆိုတော့ကိုကမျက်ချင်မပြတ်ကြည့်ပြီးတော့လေ့လာနေရတယ်လို့ပဲကိုအိမ်ရှိမှရှိရဲ့ရေကတကယ်လို့မြောင်းပုံမြောင်းဆိုလို့ရှိရင်ဟိုပေါ့နော်သိပ္ပံနည်းကြပါပဲလူအိမ်ထဲမှာရှိရဲ့လူတွေအတွက်ကစမ်းမရင်မကောင်းနိုင်အဲ့လိုသဘောတရားပဲ ကျွန်တော်ကအခု law စေ interior design ပညာနဲ့အလုပ်လုပ်နေတဲ့သူပေါ့နော်အဲ့တော့ကျွန်တော်နဲ့နီးစပ်တဲ့ပတ်ဝန်းကျင်မှာရှိရဲ့ပညာလောက်ပဲလေ့လာဖြစ်တယ်အဲ့တော့ဒီပညာလည်းဒီ architecture ဘိုင်းနဲ့ဒီ interior design ဘိုင်းကိုပဲ apply လုပ်တဲ့ shoot down ကနေပဲကျွန်တော်လေ့လာပြတာများတယ် နောက်တစ်ခုကကြတော့ကျွန်တော်ကဒီဖုံးရွှေပညာကိုဘာဖြစ်လို့လေ့လာပြသွားတယ်လဲဆိုလို့ရှိရင်အရင်တော့ပကြီးတွေပေါ့နော်ပကြီးတွေပဲဖြစ်ဖြစ်အရင်တော့အာခိတ္တချာတွေပဲဖြစ်ဖြစ်ကျွန်တော်ကပြန်ပြီးတော့စိတ်ဝင်စားပြန်လေ့လာရလေတရုတ်လူမျိုးတွေရဲ့ရှေးအောင်လူပညာတွေအဲ့ခါကျသူတို့ရဲ့ရှေးအောင်လူပညာလက်ရာတွေမှာဖုံးရွှေပညာတွေကအများဆုံးပါဝင်နေတယ်အဲ့ဒီအတွက်ကျွန်တော်ကလေ့လာဖြစ်သွားတာပေါ့
ဖုံးရွှေပညာကိုလေ့လာပြီးတော့သူလေ့လာထားသမျှကိုတပ်ပိုင်သူ .com blog မှာရေးပြထားတဲ့ blog ကတပ်ပိုင်သူပါရှင်မြန်မာလိုလဲတပ်ပိုင်သူလို့စာလုံးပေါင်းပြီးတော့ရှာလို့ရပါတယ
်ဖုံးရွှေပညာသဘောတရားတွေအတိုင်းလိုက်လို့ကိုယ့်ရဲ့ပညာရေးကျမ်းမာရေးမှာထူးတဲ့အကျိုးတွေကိုခံစားမှုတဲ့သူရှင်ကျွန်တော်တို့ကသိကြပါတယ်ခင်ဗျာ
ကိုယ့်ရဲ့အတွေ့အကြုံတွေကို bummies@voanews.com စီကို email နဲ့ပို့ပေးစေချင်ပါတယ်ရှင် blogger တွေပြောသမျှအစီအစဉ်ကိုလည်းဝေဖန်အကြံပေးစေချင်ပါတယ်ရှင်